ကဘာပေါ်မှာနန်းသက်အရှိဆုံးထိုင်းပြည်ရင်ဘူမိပေါ်အဒူရတဲ့နန်းရွာဆန်ခဲ့တဲ့နှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်အောင်မေတရိယာပွဲတွေဘရင်ကြီးကိုရည်စူးတဲ့အလူဒါနပွဲတွေနဲ့ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံနဲ့တိုင်းနယ်ပြည်နယ်89ခုမှာကျင်းပခဲ့ပါတယ်။ဒီလိုကျင်းပခဲ့တာမှာမြန်မာရွှေပြောင်းအလို့သမားတွေလည်းတက်ရောက်ခဲ့ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံကနန်းသက်အရှိကြဆုံးဘရင်ကြီးဖြစ်တဲ့ဘူမိပေါ်အဒူရတဲ့အတွက်ထိုင်းနိုင်ငံတဝန်းပြည်နယ်နဲ့တိုင်း89ခုမှာရှိတဲ့ဖုံးတော်ကြီးကျောင်းတွေမှာအလှူဒါနပြုလုပ်တဲ့ပွဲတွေအောင်မေတတိယချင်းအထိမ့်မှတ်ဂါရဝပြုပွဲတွေကိုကျင်းပခဲ့ရမှာမြန်မာရွှေပြောင်းလူသမားတွေလည်းပူးပေါင်းလှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံစမော့စခွန်ခရိုင်မဟာချိုင်ဒေသမှာတော့ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကနေဦးစီးပြီးအလှူဒါနပွဲကိုအောက်တိုဘာလ23ရက်နေ့ကကျင်းပခဲ့တယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့တိုင်းနယ်ပြည်နယ်89ခုမှာတော့ဒီဖုံးကျောင်းနဲ့ထိုင်းဖုံးကျောင်းနဲ့မှာကျွန်တော်တို့ကဒီဘီမင်းမြကြီးနိုင်ရဆန်ကျင်အထိမ့်မှ23ရက်နေ့အောက်တိုဘာ23ကိုကျွန်တော်တို့ကကရဝပြုခြင်းအခမ်းအနားမှာတော့ကျွန်တော်တို့ဤဆက်ရကျောင်းနဲ့မှာကျွန်တော်မြန်မာရှေ့ပြောင်းလို့ဒီမှာပါဝင်ပြီးမှကျွန်တော်ဟိုကုသိုလ်ပြုတာတို့ဆွံ့ချောက်လောင်းတာတို့အလှူဒါနလုပ်တာတွေတက်ချက်တာတို့လုပ်ခဲ့တာရှိပါတယ်ခင်ဗျာ။သမောစာကွန်မှာအထိုင်မှာဆိုရင်ကျွန်တော်တို့ရဲ့ဟိုဖွင့်လှစ်ထားတဲ့စတင်ကျောင်းကြီးမှာဆိုရင်ကျောင်းသားဦးကြီး960ငါဦးရှိတယ်ပြီးရင်ဆရာဆရာမ15ဦးရှိတယ်အဲ့ဒါကျွန်တော်တို့အပါအဝင်နံနက်ပိုင်းမှာတန်ကားတော့အရှင်ပြည်မြတ်များကိုစွန့်ကြောက်လောင်းပြီးရည်သက်ချခြင်းအမြတ်တန်ပိုးဝခြင်းတွေကျွန်တော်တို့တန်ပြုလုပ်ခဲ့ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့ကလေးတငယ်များနဲ့အမျိုးသမီးများအတွက်ကုညီဆောက်ရှောက်ရေးအဖွဲ့ကကလေးတွေကဘရင်ကြီးနိုင်ရွာဆန်နဲ့နှစ်နှစ်ပြည့်တဲ့နေ့မှာစီမီထွန်းပြီးဂါရဝပြုတာတွေကိုလုပ်ခဲ့ကြပါတယ်ဦးအောင်ကျော်ကတော့ထိုင်းပြည်ကြီးဟာမြန်မာနိုင်ငံသားတွေရဲ့အကျိုးအတွက်လှုပ်ဆောင်ခဲ့တာတွေကြောင့်သူရဲ့ကျွေးစုတွေကိုအောက်မေ့သတိရတဲ့အနေနဲ့မြန်မာရွှေပြောင်းလူသမားတွေကအခုလိုလုပ်ခဲ့ကြတာလို့လဲဆိုပါတယ
်မြန်မာနိုင်ငံသားတွေကိုသူကလူသားတွေပဲလို့ပြီးမြင်တယ်ဒါကြောင့်မလို့သူဖြစ်တဲ့တောင်လုံးမှာမြန်မာလူမျိုးတွေစနစ်တကျနဲ့နေထိုင်နိုင်ဖို့အတွက်နေရာတွေပေးကြတော့အလုပ်ကန့်ခွင့်လမ်းတွေပေးကြတော့နောက်ကာကွယ်စောင့်ရှောက်မှုဥပဒေကြဌာနတို့ကျွန်တော်တို့အများကြီးလုပ်ပေးခဲ့တဲ့ကျိုးကျေးဇူးရှိပါတယ
်ထိုင်းနိုင်ငံရဲ့60မြောက်ဘရင်ကြီးဖြစ်တဲ့ဘူမိဘောအဒူရတက်ဟာကဘာပေါ်မှာနန်းသက်အရှိဆုံးဘရင်တစ်ပါးလည်းဖြစ်ပါတယ်သူလက်ထက်မှာထိုင်းနိုင်ငံတဝန်းတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ခဲ့ရုံသာမကနေဆက်နေပြည်သူတွေအတွက်လည်းမေတ္တာထားနိုင်ခဲ့သူပါသူလက်ထက်မှာပဲနိုင်ငံမဲ့တွေကိုခေလွန်ခွင့်များစွာပေးခဲ့ပြီးနိုင်ငံမဲ့ကလေးတွေအတွက်ပညာရေးကျန်းမာရေးအခွင့်အလမ်းတွေရရှိနိုင်တဲ့ဥပဒေတွေကိုလည်းထုတ်ပြန်ပေးခဲ့ပါတယ်ဒီအတွက်ထိုင်းနိုင်ငံတွင်းမှာ10စုနှစ်3စုထက်မနည်းနေထိုင်နေကြတဲ့မြန်မာနိုင်ငံသားတချို့ဟာလည်းနိုင်ငံသားတွေရရှိခဲ့သလိုထိုင်းနိုင်ငံသားတွေနီးတူအခွင့်အလမ်းတွေကိုလည်းပေးခဲ့သူပါဒီအတွက်ရွှေပြောင်းလူသမားတွေကလည်းဘရင်ကြီးကိုချစ်ခင်စိတ်နဲ့နိုင်ရဆန်ချင်းနှစ်ပတ်လည်နေ့မှာအလှူဒါနတွေပြုလုပ်ခဲ့ကြပါတယ်ရှင်